ပပူဝနီယူဂီနီနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံဟာတရားဝင်သဘောတူညီချက်တစုံတရာမရရှိဘဲတင်းငွေတွေကပြည်ဆုံးသွားခဲ့ပါပြီ။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရဘဲပြည်ဆုံးသွားတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်သီးဆွေးနွေးပွဲကိုတက်လာကြတဲ့နိုင်ငံခေါင်းဆောင်တွေအကြားကြီးညာချက်မှာဘလို့စကလုံးအသုံးလုံးတွေထည့်သွင်းဖော်ပြမယ်ဆိုတဲ့အပေါ်သဘောတူညီမှုမရနိုင်ပဲဖြစ်ခဲ့တယ်လို့ပပူဝနီယူဂီနီဝန်ကြီးချုပ်ပီတာအိုလ်နေကထိပ်သီးဆွေးနွေးပွဲအပြီးမှာပြောပါတယ်။ဒါပေမဲ့သဘောတူညီလို့မရနိုင်တာကအမေရိကန်နဲ့တရုတ်နိုင်ငံတွေအကြားမဟုတ်ဘဲတရုတ်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေအကြားဖြစ်တယ်လို့ညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်တဲ့အဆင့်မြင့်အမေရိကန်အရာရှိတူကပြောပါတယ်။အဲဒီလိုသဘောတူညီမှုမရနိုင်တာဟာတစ်ခါမှမဖြစ်ဘူးတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့လည်းအဲဒီအဆင့်မြင့်အရာရှိကပြောပါတယ်။စနေနေ့တုန်းကတော့အမေရိကန်ဒုသမရမိုက်ပန့်စ်နဲ့တရုတ်သမရရှီကျင်းဖင်တို့ကစစ်ပွဲဆိုင်ရာသူတို့ရဲ့မတူညီတဲ့အမြင်သဘောထားတွေကိုပပူဝနီယူဂီနီနိုင်ငံမြို့တော်Port Moresby မှာကျင်းပနေတဲ့ညီလာခံကိုပြောကြားတဲ့မိန့်ခွန်းအတွင်းတရားစီထည့်သွင်းပြောကြားခဲ့ကြပါတယ်။အမေရိကန်ဒုသမရကတိုင်းပြည်အသီးသီးအနေနဲ့အကျွေးတွေပြိမနေစေဖို့တတိထားတဲ့အကြောင်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအထိပါမခံတဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေကိုတတိပေးပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့အရှေ့တောင်အာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်။တရုတ်တို့ရဲ့ခေတ်သစ်ပိုလာမှာစီမံကိန်းကြီးအကြောင်းကိုထည့်သွင်းပြောကြားခဲ့ပါတယ်။